တော်လန်ရေးတပ်ပေါင်းစုတွေဟာစစ်ကောင်စီရဲ့စခန်းတစ်ခုကိုဝိုင်းထားပါတယ်စခန်းကသူတွေနဲ့လည်းလက်နက်ချဖို့ညှိနှိုင်းနေကြပါပြီမကြခင်မှာပဲသူတို့ညှိနှိုင်းနေတဲ့သူတွေဟာအလံပြူထောင်ပါတော့မယ်အကြဆုံးမရှိလက်နက်ခဲယမ်းကုန်ကြမှုမရှိဘဲနဲ့စစ်ကောင်စီရဲ့စခန်းတစ်ခုကိုရပါတော့မယ်စခန်းကိုဝိုင်းနေချိန်မှာပဲလက်ရှိအခြေအနေရဲ့ရဲကိုတက်ဆိုင်ရာတော်လန်ရေးအဖွဲ့တွေရဲ့မိခင်ဌာနတွေစီကိုအဆင့်ဆင့်တင်ပြနေကြပါပြီဒီလိုအဆင့်ဆင့်တင်ပြနေကြရင်စခန်းကိုဝိုင်းထားပြီဆိုတဲ့သတင်းဟာဝင်းကြီးဒေါက်တာဦးကြောင်ရှိတဲ့ဂရုစီကိုရောက်သွားပါတော့တယ်သိမကြလိုက်ပါဘူးမိနစ်ပိုင်းအတွင်းမှာပဲအခြေအနေရက်ရက်ဟာပြောင်းလဲသွားပါတော့တယ်ခုနကဝိုင်းထားတဲ့စခန်းကိုစစ်ကောင်စီဘက်ကစစ်ကူတွေအထက်ထက်ရောက်လာပြီးကောင်းငင်မှာလေရင်တွေဝဲပြီးတော့ဘုံကျဲပါတော့တယ်လက်နဲ့ချဖို့အခြေအနေဒီလောက်ကောင်းနေတဲ့ဟာကိုဘာလို့ရုတ်တရက်ကြီးစစ်ကူတွေရောက်လာရတာလဲကောင်းငင်မှာလေရင်တွေဘာလို့ဝဲလာရတာလဲစစ်ကောင်စီကဂျိုဒုကနေတနိုင်ငံလုံးကိုမြန်ထိုင်ကြည့်နေတာများလားဆိုစဉ်းစားကြတော့အဖေကဒေါက်တာဦးကြောင်ရဲ့ Facebook မှာတွားတွေ့ပါတော့တယ်။ဘယ်နေရာမှာတော့ဘာတွေကိုသိမ့်နေပြီ။ဘယ်ဒေသမှာတော့ဘယ်နေရာကိုဝိုင်းထားပြီဆိုတဲ့သတင်းတွေကိုမြေပြင်ကတင်ပြလာသမျှအချိန်နဲ့တပြေးညီ Facebook မှာတင်ပေးနေတာပါ။ပြည်သူတွေပျော်စေခြင်းလို့ပါတဲ့။ပြည်သူတွေလည်းပျော်ရပါတယ်။ပြည်သူဘက်တော်သားများဘေးကင်းပါစေဆိုပြီးတော့ Share တဲ့သူက Share ကြမင်္ဂလာသတင်းမှာဆိုပြီးတော့မျှဝေတဲ့သူတွေကမျှဝေကြနဲ့တိုက်ပွဲမဆခင်မှာပဲအွန်လိုင်းမှာအောင်ပွဲခံယူနေကြပါပြီ။ပြည်သူကိုပျော်စေခြင်းနဲ့ဒေါက်တာကဒေါက်တာဦးကြောင်တယောက်တည်းမဟုတ်ပါဘူး။ဒေါက်တာစီစီတယောက်လည်းပြည်သူကိုပျော်စေခြင်းတာပါ။မြမຫນွေဦးတော်လန်ရင်မှာဒေါက်တာစီစီကိုရလိုက်တာကအင်မတန်မှကံထူးတယ်လို့ပြောရပါလိမ့်မယ်။ဒေါက်တာကအနာဂတ်ကိုကြိုသိနေတဲ့လူတယောက်ပါ။အနာဂတ်ကိုကြိုမြင်နေလို့လဲမနစ်ကလေးကမြို့သိမ်းတိုက်ပွဲတွေကိုဆင်နွှဲနေတာဖြစ်ပါတယ်။သူသိမ်းထားတဲ့မြို့တွေကလည်းမနှဲပါဘူး။မန္တလေးကိုရောနေပြည်တော်ရောသိမ်းထားတာကြားလာပါပြီ။လေစိတ်တွေသိမ့်နိုင်တော့မယ်ဆိုတာကိုကြိုသိနေလို့လေစိတ်တစ်ခုကိုဒီကနေ့သိမ့်နိုင်ရင်လက်နက်တွေချက်ချင်းရောက်လာတော့မယ်ဆိုပြီးတော့ဂရိပြုထားတဲ့သူပါအခုဆိုရင်တော်လန်ရေးတပ်ပေါင်းစုတွေလည်းလေစိတ်ကိုရရင်လက်နက်တွေရတော့မှာဆိုပြီးတော့ရှိတာတွေနဲ့ချလိုက်တာတဖြည်းဖြည်းနဲ့လေစိတ်နားကိုရောက်လာပါပြီဒေါက်တာစီစီလည်းသူပေးထားတဲ့ဂရိအတိုင်းဒီကနေ့လေစိတ်ကိုရရင်ဒီကနေ့ချက်ချင်းပေးနိုင်မှုပြင်ဆင်နေပါပြီပေးမဲ့ပေးအလုံးကြီးတွေပဲပေးမှာဆိုပြီးတော့လေရင်စင်းလုံးငှားပြီးတော့လက်နက်တွေတင်နေပါပြီအမေရိကန်နိုင်ငံထုတ်လောက်စလုံးနေပါတဲ့သူကိုယ်တိုင်လုံးထတာလက်တောင်ကားတယ်တဲ့ဒေါ်လာရင်းမှာဒေါက်တာဦးကြောင်တို့ဒေါက်တာစီစီတို့တွေမကပါဘူးဒေါက်တာမိုဒီဆိုတာရှိပါသေးတယ်ဒီနေရာမှာအိန္ဒိယဝန်ကြီးချုပ်မိုဒီများလားလို့မထင်ပါနဲ့ဗျာဆရာကြီးဒေါက်တာမိုဒီလို့ခေါ်ရတဲ့အကြောင်းရင်းကပြည်သူတွေကိုစိတ်သက်ခွန်အားလို့ခေါ်တဲ့မိုဒီတွေအယံပေးနိုင်လို့ပါဆရာကြီးတခွန်းပြောရင်တော်လန်ရေးသွေးတွေသွေးကြောတဲ့ကိုစီးစင်လာအောင်ကြက်သိန်းတွေပြန်ပြန်ထပြီးတော့ပြည်သူတွေအင်မတန်ကိုမှအားတက်ရတာပါဆရာကြီးပြောတာတွေကမကြခင်တိုက်တော့မှာတိုက်တော့မှာနော်တိုက်ခံနီးနေပြီလှဲနေလေအောင်မြင်းဆောင်မကြံရရလက်နက်ကိုစွဲကင်ကြတိုက်တော့မယ်ဟေးတတန်နဲ့ညီတချီတဲ့ယုံတချီတဲ့ကျုံးလို့ပြောလို့ရှိသူပါဆရာကြီးတခါပြောလိုက်တိုင်းဆရာကြီးပြောပါပြီဆိုပြီးတော့ပြည်သူတွေကရှဲကြပျော်ကြနဲ့အားကိုးကြတာပါတဖက်ရန်သူတွေဆိုတာကလည်းဆရာကြီးအတန်ကိုကြားလိုက်တာနဲ့ဒုန်းနေအောင်ကြောက်ကြတာပါဆရာကြီးဘာမှမပြောဘဲနဲ့လက်ခုပ်ထတီးရင်တော့မှရန်သူတွေကြောက်လို့ပြေးရတာပါပြည်သူတွေပျော်ရတာပါဒါပေမဲ့လေရင်ပစ်တွေရပြီဆိုတဲ့နောက်ပိုင်းမှာတော့ဆရာကြီးဘာမှမပြောတော့ပါဘူးမြန်မြန်တိုက်မြန်မြန်ကျုံမြန်မြန်ဝုံးဆိုတဲ့ကြပြားတွေကိုပဲဆက်နေပါတော့တယ်အခုဆိုရင်တော်လန်ရေးကြီးလည်းစတင်နေပါပြီမြို့တွေကိုလည်းသိမ်းထားပါပြီတိုက်ပွဲဆိုတာကဘောလုံးပွဲအားပေးသလို live သိကျင်လို့မရပါဘူးဖြော်ပြရေးမဟုတ်ပါဘူးအသက်တွေသွေးတွေဘဝတွေကိုရင်းပြီးတော့တိုက်ယူရတာပါပြည်သူတွေအသက်ရှင်သန်ရေးအတွက်အရေးပါတဲ့သတင်းအချက်အလက်တွေကလွဲပြီးတော့တိုက်ပွဲသတင်းတွေကိုအစောတလင်ဖြန့်ဝေလို့မရပါဘူးအဲ့ဒါနဲ့မြေပြင်ကတော်လိုင်းတပ်ပေါင်းစုတွေလဲဒေါက်တာဦးကြောင်ကိုဆရာကြီးဒေါက်တာမိုတီလို Facebook မှာမတင်တော့အောင်ဘလို့လုပ်ရမလဲဆိုတာကိုစုံစမ်းတိခောက်ကြည့်တော့အဖြေတစ်ခုကိုရှာတွေ့သွားပါတော့တယ်ဒီလိုနဲ့တော်လိုင်းရေးကြီးအောင်မြင်ပြီးတဲ့တရက်မှာတော့နေပြည်တော်မှာရှိတဲ့ဘင်ကြီး၃ပါးရုပ်ထုကြီးနေရာမှာတော်လန်ရေးဖခင်ကြီး၃ပါးဖြစ်တဲ့လက်ခုပ်တီးနေတဲ့ဒေါက်တာမိုတီရုပ်ထုကြီးရဲ့လောက်စလုံးကြီးကင်ထားတဲ့ဒေါက်တာစီစီရုပ်ထုကြီးရဲ့ like and share ဆိုပြီးတော့ tablet ကြီးပိုက်ပြီးလက်မထောင်ထားတဲ့ဒေါက်တာဦးကြောင်ရုပ်ထုကြီးရဲ့ကခန်းနာနေလို့ပါအဲ့ဒီရုပ်ထုကြီးတွေရဲ့ရှေ့မှာပန်းတွေကိုစိုက်ပြီးတော့စလုံးပုံဖော်ထားတဲ့ဆောင်ပုဒ်ကြီးတစ်ခုကလည်းခန်းနာတဲ့ခန်းနာနေပါတော့တယ်အဲ့ဒီဆောင်ပုဒ်ကတော့မပြီးခင်ဒေါက်တာမမြင်သေးနဲ့တဲ့